အစ္စရေးနဲ့ပစ်ခတ်ရေးဆိုင်လေဗနွန်ရဲ့ဆုံးဖြတ်ချက်မှန်သမျှကိုအီရန်ကထောက်ခံကြောင်းအီရန်အကြီးအကဲအရာရှိတကူကတောက်ချာနေမှာပြောလိုက်ပါတယ်။ဒါဟာလေဗနွန်ကအီရန်မဟာမိတ်ဟက်စ်ဘိုလာအဖွဲ့နဲ့အစ္စရေးကြားအပြစ်ရဖို့အမေရိကန်နဲ့တခြားနိုင်ငံတွေကကြိုးစားနေချိန်မှာပဲအီရန်ကပဋိပက္ခကိုအဆုံးသတ်လို့တဲ့သဘောထားပြသတာဖြစ်ပါတယ်။လေဗနွန်ဆိုင်ရာအမေရိကန်သမ္မတလီဆာအမေရိကန်သမ္မတလီဆာဂျွန်ဆန်ကဟက်စ်ဘိုလာကိုစားပြုဆွေးနွေးပွဲကိုဦးဆောင်နေတဲ့လေဗနွန်လွှတ်တော်ဥက္ကဋ္ဌနီဘိုင်းဘီရီကိုအစ္စရေးဟက်စ်ဘိုလာညဉ့်ညံ့ရေးအစိုးပြုချက်မူကြမ်းတဲ့ဆောင်ပေးပို့ထားတဲ့ဆိုတဲ့သတင်းတွေလေဗနွန်တာဝန်ရှိသူတွေနဲ့မီဒီယာမှာဖော်ပြပြီးတရက်အကြာမှာအီရန်အကြံပေးအလီလာရီဂျန်နီရဲ့လေဗနွန်ခီးထွက်လာတာပါအမေရိကန်ဘက်ကတော့ညဉ့်ညံ့ရေးအစိုးပြုချက်အသေးစိတ်ကိုထုတ်ပြန်ခြင်းမရှိသေးပါဘူးအချိန်ထဲမှာပဲအစ္စရေးဟာဟက်စ်ဘိုလာထိန်းချုပ်ထားတဲ့ဘေရွတ်မြို့တောင်ပိုင်းစင်တီဘုံဒေသတွေကိုလေကြောင်းတိုက်ခိုက်မှုတွေ၄ရက်ဆက်ပြုလုပ်နေပါတယ်အီရန်ခေါင်းဆောင်ကြီးအရတ်တိုလာအလီခါမေနီရဲ့အကြီးအကျယ်ပေးပုဂ္ဂိုလ်ဖြစ်တဲ့ရီဂျန်နီရဲ့တောက်ကြံနေကဘေရွန်မြို့တော်ခီးစင်မှာတော့ညီညာရေးဆွေးနွေးပွဲကိုဦးဆောင်နေတဲ့လွှတ်တော်ဥက္ကဋ္ဌနဲ့တီးကြားတွေ့ဆုံခဲ့တယ်လို့လေဗနွန်ရဲ့အင်ဆောင်အစိုးရဝန်ကြီးချုပ်နာချစ်မီကာတီနဲ့လည်းတွေ့ဆုံခဲ့ပါတယ်တွေ့ဆုံမှုအပြီးမှာတော့အီရန်ကလေဗနွန်နဲ့အတူအခြေအနေအရရမှာရပ်တည်မှာဖြစ်ကြောင်းလာရဂျီနီကသတင်းတောက်တွေကိုပြောခဲ့ပါတယ်များ